ဗီယက်နမ်နိုင်ငံဟနွိုင်းမြို့တော်မှာရောက်နေတဲ့အမေရိကန်နိုင်ငံသားဝင်ကြီးအန်တိုနီဘလင်ကင်ဟာဗီယက်နမ်ဝင်ကြီးချုပ်နိုင်ငံသားဝင်ကြီးတို့နဲ့ဒီကနေ့တီးခြားစီတွေ့ဆုံခဲ့ပါတယ်။အမေရိကန်နဲ့ဗီယက်နမ်နှစ်နိုင်ငံဆက်ဆံရေးကိုအဆင့်အထိမြင့်တင်နိုင်ဖို့ရည်ရွယ်တဲ့ခီးစဉ်ဖြစ်တယ်လို့ဝင်ကြီးချုပ်ဖန်မင်ချင်းနဲ့တွေ့ဆုံစဉ်မှာနိုင်ငံသားဝင်ကြီးဘလင်ကင်ကအခုလိုပြောကြားခဲ့ပါတယ်။
So many areas that are benefiting people in both Vietnam and the United States, and I think we have now hope to be able to.
နိုင်ငံသားဗက်ပေါင်းစုံကနေပူပေါင်းဆောင်ရွက်ခဲ့တဲ့အတွက်နိုင်ငံလုံးကပြည်သူတွေကဏ္ဍစုံမှာအကျိုးခံစားနေကြရပြီးပူပေါင်းဆောင်ရွက်မှုတွေကိုနောက်ထပ်အစစ်မြစ်နိုင်ဖို့မျှော်လင့်တယ်လို့အမေရိကန်နိုင်ငံသားဝန်ကြီးပြောကြားခဲ့တာပါ။စီးပွားရေးပူပေါင်းဆောင်ရွက်မှုတွေကိုပိုတိုးမြှင့်ဖို့နိုင်ငံပြည်သူတွေအတွက်အဓိကကြားတဲ့ကိစ္စတွေကိုဆောင်ရွက်ဖို့အတွက်သူ့ရဲ့ခီးစဉ်မှာအဓိကဆွေးနွေးဖြစ်တဲ့အကြောင်းကိုလည်းနိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ကပြောကြားပါတယ်။သူဟာဗီယက်နမ်နိုင်ငံသားဝင်ကြီးဘွင်တန်ဆောင်းနဲ့လည်းတီးခြားတွေ့ဆုံပါတယ်။ဗီယက်နမ်ခီးစဉ်ပြီးရင်တော့သူဟာဂျပန်နိုင်ငံကိုခီးစဉ်မှာပါ။အမေရိကန်နိုင်ငံသားဝင်ကြီးရဲ့အာချခီးစဉ်ဟာအင်ဒိုပစိဖိတ်ဒေသမှာတရုတ်ရဲ့လွှမ်းမိုးမှုပိုများလာတာကိုချိန်ခွင်ရှာညှိနှိုင်းဖို့ကြိုးစားတဲ့ခီးစဉ်လို့လေ့လာသူတွေကသုံးသပ်ကြပါတယ်ရှင်။